ตอดาสิเมียครับเนี่ยพี่เกเรตะเรมมาก็วินเพียกีตาบัวขี้มาญาติอยู่อ่ะมหากีตาฤอะเพียงနိုင်ငံတကာกีตาฤကိုစောစောပိုင်းကလေးကထိတွေ့လက်ခံနိုင်ခဲ့တာฤစပြီးတော့တင်ပြခဲ့ပါတယ်ဝင်ဖီတို့အဖွားအမေနဲ့အတော်များပိုင်းဆိုင်နဲ့ကျင်းလုံးအထက်ဆိုင်ကြီးဟာဒုတိယကဘာစစ်အတွင်းမှာပဲမျက်စိသွားခဲ့တဲ့အတွက်စစ်ပြီးချိန်မှာမိခင်ကြီးဟာယာယီဆိုင်ခန်းကိုတိဆောက်ရပါတယ် အဲ့ဒီနေရာကမန္တလေးမြို့ကဈေးကျူယုံကြီးဆက်နယုံရဲ့တောင်ဘက်အယ်လျုံနဲ့မြန်ချင်းဆိုင်လမ်းတစ်ဖက်မှာရှိပါတယ်အဲ့ဒီဆိုင်ခန်းကနေပြီးတော့နောက်ဖေးဘက်ကိုထွက်လိုက်ရင်နိုင်ငံကျော်မြို့မှဂီတအသင်းကြီးကဥလာရင်စစ်ပီးခေယာယီအိမ်ဖြစ်ပါတယ်မြို့မှဂီတအသင်းကြီးရဲ့ယာယီအသင်းရုံးကိုအဲ့ဒီအိမ်မှာပဲသတ်မှတ်ထားပါတယ်စစ်ပီးဂါဇာမှာခေတ်ပြစီဝါရေးနလံပြန်ထလာတဲ့အချိန် ပွဲလန်းသဘင်တွင်နေရာအနှံ့မှာမှုလူပေါက်လာပါတယ်ဝင်းဖေတို့ဆိုင်နောက်ဖေးမှာပဲမြို့မှအသင်းကြီးကိုမြို့မှဆရာကြီးကကြက်မှဥဆောင်ပြီးတခြင်းတွေတိုက်ကြတီးကြမှုတ်ကြပါတယ်ဂီတဝါသနာကြီးတဲ့ဝင်းဖေအတွက်ကတော့ရေငါတုံးရေတွင်းနဲ့ကြဆိုတာလို့မြို့မှအသင်းကြီးတခြင်းတိုက်တာတီးတာမှုတ်တာတွေကိုတော်ဝါကြီးကြည့်ခွင့်နားထောင်ခွင့်ရနေပါတယ်အဲ့ဒီနှစ်တွေအတွင်းဝင်းဖေရဲ့ခေါင်းထဲမှာ fusion guitar တွေ jazz တွေ blues တွေ dance music တွေ now american modern belly music တွေ zappo music တွေ now မြို့မှာအသင်းကြီးရဲ့ခေတ်ပေါ်မြန်မာသချင်းတွေနဲ့အိန္ဒိယဂီတတွေရှုပ်ထွေးပြည့်နှက်နေပါတယ်အဓိကကတော့ဖခင်ကြီးရဲ့အစီအစဉ်ဖြစ်မြမမာဂီတဖြစ်ပါတယ်ဝင်းဖေပြောခဲ့သလိုပကြီးရဲ့မူလဆရာရင်းဟာဖခင်ကြီးရွှေပြည်ဥပဒေဖြစ်သလိုဂီတပညာရဲ့မူလအခြေခံပညာတွေကိုလည်းဖခင်ကြီးရွှေပြည်ဥပဒေမှာဆရာရင်းဖြစ်ပါတယ်ဖခင်ကြီးရွှေပြည်ဥပဒေမှာဂီတနဲ့ပတ်သက်ပြီးနှစ်ပိုင်းရှိပါတယ်ပထမအပိုင်းကမဟာဂီတအစိုးပညာဖြစ်ပါတယ်ဒုတိယအပိုင်းကပတ္တိယအတ္တိပညာဖြစ်ပါတယ်။ဖခင်ကြီးကဝင်းဖေတို့ကိုမြမမဟာဂီတအစိုးပညာရောပတ္တိယအတ္တိပညာကိုပါစတင်သင်ကြားပေးပါတယ်။ဖခင်ကြီးမှာအစိုးပညာဒုတိယကြီးမားပြီမဲ့အတ္တိပညာကတော့အခြေခံအဆင့်ရှိပါတယ်။ဖခင်ကြီးတတ်ထားတဲ့ပတ္တိယပညာကိုဝင်းဖေလက်ကမ်းသင်ယူရမှာ6လလောက်နေတော့ဖခင်ကြီးတတ်သမျှအကုန်ဆုံးသွားပါတယ်။အဲ့ဒီအချိန်ကစပြီးဖခင်ကြီးရဲ့ပတ္တိယဆရာရင်းဖြစ်တဲ့အလင်းငါကျော်စွာဆရာဘာကလေးကိုလစဉ်လကသတ်မှတ်ငားရန်ပင့်ဖိတ်ပြီးတော့သင်ကြရပါလေတပတ်တပတ်မှာကျောင်းတရငားရဲ့ကျောင်းပရဲ့နှစ်ရက်ရှိတယ်ဆိုပေမဲ့ဝင်းဖေတို့ညီကိုတွေအတွက်ကတော့ကျောင်းပရဲ့စနေနေ့တိုင်းပတ္တိယသင်္ကန်းကိုတနေ့ကုန်တက်ကြရပါလေမြမရိုးရမဟာဂီတရဲ့အခြေခံကျိုးပွဲသချင်းကတန်ရိုးပိုင်းဆိုတာကိုပဲ၃နှစ်ကြာအောင်သင်ကြရပါလေဖခင်ကြီးကအလွန်စိတ်ရှိပါတယ်ရှေးရိုးရာသမစဉ်မှာလည်းဖြည်းဖြည်းနဲ့ကြည်ညက်နေအောင်လေ့လာသင်ကြားကြရပါတယ်ဝင်းဖေတို့ညီကိုတွေကကလေးတွေမှမြန်မြန်တက်မြန်မြန်မှတ်မိမြန်မြန်ပေါက်ရောက်ကြတယ်ဆိုပေမဲ့အဓိကအားဖြင့်အချိန်နဲ့သတ်မှတ်ထားပါတယ်ဖခင်ကြီးဆိုရင်တခြင်းတစ်ပုဒ်တက်ပြီးရင်အခောက်တစ်ထောင်အနည်းဆုံးသတ်မှတ်ပြီးတော့လေ့ကျင့်ပါတယ်အလွန်အချိန်ယူပါတယ်ဝင်းဖေတို့ကတော့အဲ့ဒီလောက်အထိဇုတ်အလုတ်မခိုင်းပါဘူးဒါပေမဲ့ကြောင်ပစွန်စကြွကြွဝါဆိုတာလိုကြည်ညက်နေအောင်လေ့ကျင့်ရပါတယ်ဒီကြားထဲမှာဝင်းဖေက American Jazz Guitar တွေဒီတုန်းက Radio Salon ကလာတာကိုညညလူကြီးတိတ်မှတိုးတိုးကလေးခိုးဖွင့်ပြီးတော့ချင်းကြိုက်တာတောင်မရက်ရဲပဲတိတ်တိတ်ကလေးခိုးခိုးနားထောင်ရပါတယ်အဲ့လိုခက်ခဲခဲခဲခိုးပြီးတော့နားထောင်တာကိုဖခင်ကြီးရွှေပြည်ဥပဒေသိသွားတဲ့အခါမှာစိတ်ထိခိုက်ရှာပါတယ်ဝင်းဖေသိကြိုက်နေရင်နားထောင်နိုင်တဲ့အကြောင်းလူမသိအောင်ခိုးပြီးတော့နားထောင်နေစရာမလိုအကြောင်းနဲ့ခွင့်ပြုပေးပါတယ်ဝင်းဖေကတော့မြမရိုးရာကိုအလွန်တန်မိုးထားမျက်နှိုးတွေဖခင်ကြီးကိုငဲ့ပြီးတော့သူရှိတဲ့အချိန်မှာကြေကြေလောလောဖွင့်ပြီး jazz တွေကိုနားမထောင်ရပါဘူးဆက်လက်ကြံကြပါမယ်ကြံမှဆမ်းပါတယ်